ီးကတဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေတောင်းဝန်ရှိတယ်လို့စွပ်စွဲခံရတဲ့မြန်မာစစ်တပ်အပအဝင်လူမျိုးရေးတပ်ဖွဲ့တွေကအကြီးတန်းအရာရှိ9ဦးကိုပြစ်မှတ်ထားတန်ခါပိတ်ဆို့လိုက်ကြောင်းဤဥပရောပသမဂ္ဂကဇွန်လ25ရက်နေ့မှာကျင်းပပါတယ်အခုလိုပြစ်မှတ်ထားရည်ရွယ်ဟာဘင်္ဂလားဒေ့ရှ်ပြတ်ပြေးသွားတဲ့ရွေးညာဒုက္ခသည်တွေဌာနေပြန်ရေးမှအထောက်အကူဖြစ်နိုင်ရေးအတွက်ဖြစ်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံသားကြီးနဲ့လူမျိုးရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်အခြေစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါဂျူလ25ရက်နေ့ကဥရောပသမဂ္ဂကနေတန်ခတ်ပိတ်ဆို့လိုက်တဲ့ပုံကိုယ်လေးထဲမှာကာကွယ်ရေးဝန်ကြီးဌာနအမှတ်30ရဲ့အထူးတပ်ဖွဲ့မှုဖြစ်2015ဩဂုတ်ကနေ2019နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်တဲ့2016အောက်တိုဘာကနေ2019နိုဝင်ဘာအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မော်မော်စိုးနောက်ရခိုင်ပြည်နယ်ရဲ့နယ်မြေရှင်းလင်းစစ်ဆင်ရေးမှာပါဝင်တဲ့ဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးနောက်နေသားဆောင်တပ်ဖွဲ့မှုဖြစ်တဲ့တာဝန်ယူခဲ့တဲ့ရင်းမှူးချုပ်သူရဆန်းလွန်နဲ့ရဲချုပ်တန့်စင်ဦးတို့ဖြစ်ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေထဲမှာတော့တရားဥပဒေနဲ့တပ်ဖြတ်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရွင်ကြော်ရဲ့ဥယျာဉ်အဆောက်အုံတွေကိုအကွက်ကြက်ကြက်မီးရှို့ဖျက်ဆီးခဲ့မှုတွေပါတယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူ့ခွင့်ရေးပြင်းပြင်းထန်ထန်ချိုးဖောက်သူတွေကိုပြစ်မှတ်ထားအရေးယူတန်းခတ်ချက်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီကပြောပါတယ
် The sanctions we introduced this morning yes indeed it's very targeted ones you know that our approach to sanctions is always gradual
ဒီနေ့နဲ့ထုတ်ပြန်တဲ့ဒဏ်ခပိတ်ဆို့မှုတွေဟာပြစ်မှတ်ထားချမှတ်တယ်ဆိုတာမှတ်ပါတယ်ကျွန်တော်တို့ဒဏ်ခပိတ်ဆို့မှုတွေချမှတ်ပုံကအစဉ်ပြင်းစင်ဖြစ်ပြီးပြန်ရုပ်သိမ်းပြီးနိုင်အောင်လဲချမှတ်တာဖြစ်ပါတယ်။ဒီဒီရင်ချမှတ်တာလဲဒီမူတိုင်းပါပဲ။ကျမတို့အနေနဲ့တစ်ဖက်မှာဒံခပိဆုမှုမျိုးလိုပြီးနိုင်တဲ့ဖီအားကိုတုံးတယ်လို့ချိန်ရမှာပဲအချိန်ဤရရကိုမျက်ခြေမပြတ်ပါဘူး။ဒီနေရာမှာအမှုနယ်သေးတယ်လို့ဆိုရနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိမ့်သိမ်းကာကွယ်ဆောက်ရှောက်ဖို့လိုအပ်တဲ့အချက်ကအရေးကြီးပါတယ်။ဒီမိုကရေစီမှန်းချက်တွေစံထားချက်တွေကိုမပြောက်ပြက်စေဖို့ပါပဲ။ဒါအပြင်နိုင်ငံတကာလူ့အဖွဲ့အစည်းနဲ့အတူ EU ကလူဟင်ကြရီပေါ်ပုံမကွဲဆောက်ရှောက်ပြီးဖို့နှင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်လက်မှတ်ရေးထိုးထားတဲ့လူဟင်ကြရီကိုဌာနေပြန်လက်ခံရေးအစီအစဉ်ကိုအကောင့်ထည့်ဖို့အရေးကြီးတယ်ဆိုတာကိုခံယူပါတယ်
။အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်တီးခေါ်လုံနေတဲ့လူဟင်ကြရီဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေနဲ့တာမကအိန္ဒိယလိုဒေသရင်းမိတ်ဆွေတွေနဲ့လည်း EU ကအမြဲတမ်းဆင်းရဲတိုင်နဲ့လှုပ်ဆောင်နေတာဖြစ်ပြီးအခုအရေးယူမှုကလူဟင်ကြရီနေရာပြောင်းရေးထိတိရရအကောင့်ထည့်ဖို့နိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။
I would like to remind us all today what we adopted is restrictive measures so it's not just about being served it's also about taking actions
အလုံးကိုအတိပေးလိုတာကဒီကနေ့ဓာခပိတ်ဆို့မှုတွေချမှတ်တာဟာဖိအားပေးဥဒမကလက်တွေအရင်ဆောင်ရွက်ပြလိုက်တဲ့ချက်ပါပဲကျမရှင်းရှင်းပြောလိုတာကဓာခပိတ်ဆို့မှုချမှတ်တာဟာသဘောတူညီမှုလက်မှတ်ရေးထိုးထားတာကိုအကောင့်ထည့်ဖော်ရမှာတိတိရောက်ရောက်လုပ်ကိုင်နိုင်ဖို့ခုလိုကန့်တမှုတွေချမှတ်လိုက်တယ်ဆိုတဲ့အချက်ပါပဲနိုင်ငံသဘောတူစာချုပ်ကိုနိုင်ငံအစ်စ်နှင့်အရာရှိတွေကအတူတူလက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အတွက်ကြောင့်လေအပြည့်အဝအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။ရခိုင်ပြည်နယ်ကလည်းနေရဆန့်ခွာသူတွေပြန်လည်လက်ခံရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား2019နိုဝင်ဘာ23ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကတည်ခဲ့တဲ့ဇန်နဝါရီ23ရက်နေ့ကလေးကစတင်လက်ခံဖို့တည်ဝင်ကြေညာခဲ့ပေမဲ့အခုချိန်ထိတည်ဝင်ရောက်မလာကြသေးပါဘူး။ဒါကြောင့်နေရဆောက်ခွာသူတွေကိစ္စပုံမမြန်ဆန်းလာအောင် EU ကအခုလိုအရေးယူမှုနဲ့တွန်းအားပေးခဲ့တာဖြစ်ကြောင်း Miss Mogherini ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းလုံခြုံရေးတပ်တွေရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေထဲမှာလူခွင့်ချိုးဖောက်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့အခြေအနေကိုဥရောပသမဂ္ဂကအနိကဆောင်ကြည့်နေတယ်လို့အရေးယူလောက်ဆောင်တာတွေနဲ့ပတ်သက်ပြီးကြံလန်တုံ့ပြန်မှုတွေကိုပုံမှန်ပြုလုပ်သွားမှာဖြစ်ကြောင်းလည်းပြောပါရစေ။အခု EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုအချက်အလက်ခံရတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအရာရှိ9ဦးအတွက်သူတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်တယ်မှာဖြစ်ပြီးအဲ့ဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရင်လည်းထိန်းချုပ်ခံရမှာဖြစ်ပါရစေ။ဗိုလ်ချုပ်မော်မောင်ဆိုးဟာ American ပြည်အောင်စုရဲ့ပြစ်မှတ်တာအရေးယူမှုကိုလည်းခံရသည်ဖြစ်ပါရစေ။မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆက်ဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအပြစ်ပေးအရေးယူတာတွေရှိခဲ့ကြောင်းပြောဆိုထားတယ်လို့ဂျူလ25ရက်နေ့မှာပဲစစ်တပ်အရာရှိကြီးတူကိုတမရော့ကနေအပြီးပိုင်ထုတ်ပယ်ပြစ်ခဲ့ပြီး တူကိုတော့မိမိဆန္ဒအမြောက်နှုတ်ထွက်ခွင့်ပြည့်စုံကြောင်းတရင်ထုတ်ပြန်ထားပါတယ်။